ကရင်ပြည်နယ်ဖားပုံခရိုင်မှာမြန်မာစစ်တပ်ရဲ့မတ်လ29ရက်လေကြောင်းတိုက်ခတ်မှုကြောင့်တေဆုံးပျက်စီးမှုတွေနဲ့တောတောင်တွေထဲမှာအခုချိန်အထိဒေသခံတွေပုံအောင်နေရတာကို Free Burma Ranger အဖွဲ့ကမေလာဇန်းမှာရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းကိုတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်။ဖားပုံခရိုင်ဒေဘူးနိုးရွာကိုမြန်မာစစ်တပ်ကနှစ်ကြိမ်တိုင်တိုင်လေယာဉ်နဲ့ဘုံးနာကျဲခဲ့တဲ့အတွက်တေဆုံးသူ3ယောက်နဲ့ဒဏ်ရာသူ8ယောက်ရှိတဲ့အပြင်စာတင်ကြောင်းနဲ့နေအိမ်တွေပျက်စီးခဲ့ရတာကိုရောအခုချိန်အထိတောတောင်တွေထဲမှာဒေသခံတွေပုံအောင်နေရတာကိုမှတ်တမ်းတင်ထားတာဖြစ်ပါတယ
်။ This is 3 May 2021 here in Luthaw Township, Luthaw Papun District, Karen State. People are hiding up here.
2021မေလ3ရက်နေ့မှာကရင်ပြည်နယ်မူထောမြို့နယ်ထဲကတောတောင်တွေထဲဒေသခံရွာသားတွေပုံအောင်နေရတယ်လို့ Free Burma Ranger အဖွဲ့ကပြောသွားတာပါ။ထိုင်းမြန်မာနယ်စပ်ကနေ9မိုင်လောက်အကွာမှာတည်ရှိတဲ့ဒေပူနိုးရွာဟာယွန်းစလင်းချောင်းတစ်ပေးမှာတည်ရှိပြီးဒေသခံ9000လောက်ဟာအခုခါမှာတော့နေတွေတမမနေရဲပဲဝင်းကျင်တောတောင်တွေထဲမှာထွက်ပြေးပုံအောင်နေကြတာဖြစ်ပါတယ်။အရင်ကတိုက်ပွဲတွေကိုခဏခဏကြုံရပေမဲ့မြန်မာစစ်တပ်ကလေကြောင်းနဲ့မတိုက်ခိုက်တာအနည်း20လောက်ရှိခဲ့ပြီးမှအခုပြန်ပြီးတိုက်ခိုက်လာတာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။ဖားပွန်ခရိုင်တဲကမဲ့ရထမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9ကဧပြီလ29ရက်နေ့မှာသိမ်းပိုက်လိုက်တဲ့တနေ့ထဲမှာပဲတန်လွင်မြစ်ကမ်းအနီးကကရင်ကျေးရွာတွေကိုစစ်ကောင်စီဘက်ကဘုံးကျဲတိုက်ခိုက်မှုတွေစတင်လုပ်ခဲ့တယ်လို့ KNU တပ်မဟာ9ကVOA ကိုပြောကြားခဲ့ပါတယ်။တန်လွင်မြစ်ကြောင်းတစ်လျှောက်ကကရင်ကျေးရွာတွေမှာလေကြောင်းအတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်တဲ့အတွက်တေဆွမ်းရသူအနည်းဆုံး20ရှိနေပြီး40လောက်ဒဏ်ရာရခဲ့တယ်လို့အိုးဝင်စွန့်ခွာထွက်ပြေးရသူကလည်း3000ကျော်နေပြီလို့ Free Burma Ranger အဖွဲ့ကပြောပါတယ်။